ချမ်းအမတ်54နေချံဝင်းအမွေခွဲရမှုနဲ့ပတ်သက်တဲ့အယူခံကိုပြည်သူတရားလွတ်တော်ကြော်ရုံးကပယ်ချလိုက်တဲ့အတွက်မကျေနပ်ဘူးလို့ဦးအောင်စံဦးကဒီကနေ့မနက်မှာပြောပါရယ်။နေပြည်တော်မန္တလေးပါရာဒိုက်စားတော့ဆိုင်မှာနိုင်ငံရေးပါတီအချို့နဲ့ဒီကနေ့မနက်တွေ့ဆုံရမှာအဲ့ဒီအမွေခွဲရမှုနဲ့ပတ်သက်တဲ့အယူခံကိုပြည်ထောင်စုတရားသူကြီးချုပ်ဦးထွန်းနှင်းဦးထံကိုဆက်တင်သွားမယ်လို့ဦးအောင်စံဦးကပြောခဲ့တာဖြစ်ပါရယ်။အဲ
့တော့ကျွန်တော်မတရားအမှုလုပ်ခံနေရတာကိုတရားသူကြီးချုပ်ဟောကုတုံဦးကနေပြီးတော့ဒါကိုပြန်ပြီးတော့သုံးသပ်ပေးဖို့သူကိုယ်တိုင်ကအခုတော့အဲ့ဒါအာနာရှင်သောကလက်ထဲမှာဖြစ်နေတဲ့ဖြစ်လာတဲ့တရားသူကြီးချုပ်ဖြစ်စေတောင်းပါအခုဒီမိုကရေစီခစ်ကိုသူဟိုဂီယာပြောင်းထုတ်ပြီးတော့ဂီယာဒီမိုကရေစီခစ်မှာလိုအပ်တဲ့ဥပဒေအဆင့်ကိုရောက်အောင်သူပံ့ပိုးပေးနိုင်မလားဆိုတော့ကျွန်တော်စောင့်ကြည့်စောင့်ကြည့် That's the question
ပြောင်းသူတရားသူကြီးချုပ်ဦးထွန်းနှိုးဦးထံတင်သွင်းမဲ့အယူခံကိုလာမဲ့ဆယ်ရက်အတွင်းသူရဲ့ရှေ့နေကတဆင်တင်သွင်းမယ်လို့လည်းသိရပါတယ်။ဒေါ်ဆန်းစုကြည်ရန်ကုန်မြို့မှာနေထိုင်တဲ့ချမ်းအမတ်54ကိုလေလံတင်ရောက်ချပြီးရတဲ့ငွေကိုတရားတဝက်စီခွဲဝေယူဖို့အကိုဖြစ်သူဦးအောင်စံဦးကနေပြည်တော်ကပြည်ထောင်စုတရားလွတ်တော်ကြော်ရုံးမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလဇန်လောက်မှာအထူးယူကန်လျှောက်ထားခဲ့ရမှာပယ်ချခံခဲ့ရတာဖြစ်ပါတယ်။တက်ရောက်ခဲ့တဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီပြည်ထောင်စုနယ်မြေအတွင်းမူမျိုးသားလွတ်တော်ကိုယ်စားလှယ်ဟောင်းဦးထေဝင်းကဘာကြောင့်တက်ရောက်လာတယ်ဆိုတာကိုအခုလိုပြောပါတယ်။
ဒီနေ့တိုင်းတာတော့ငားဆောင်နဲ့အဆင်ပြေကြတာလေကျွန်တော်တို့ဒီပြပြတဲ့သူပြပြတာလေးလက်ကဟိုဘောင်းပြောသလိုပဲဒါပဲဖြစ်ဖြစ်ကျွန်တော်တို့ကသူ့ရဲ့ပြောဆိုမှုကအခုမှပဲကျွန်တော်တို့ကဟိုအတိအကျသိရတဲ့အနေနဲ့တော့ဒီပေါ်မှာကျွန်တော်တို့ကဝိုင်းဝန်းပြီးတော့အဖြေချရမှာဖြစ်တယ်အဲ့ကျွန်တော်တို့ကဒါတရင်တော့တင်ပြရမှာပေါ့နော်တင်းတဲ့လူတော့တွေ့ခဲ့ပါလေဆိုတာတွေ့တာစီစီမှာစတင်မှုမျိုးတွေတော့သူကြီးတဲ့
ပြီးခဲ့တဲ့2000ပြည့်နှစ်ကစတင်ဖြစ်ပေါ်ခဲ့တဲ့အမွေခွဲဝေရရှိအမှုကိုရန်ကုန်အနောက်ပိုင်းခရိုင်တရားရုံက2012ခုနှစ်ဇွန်လမှာနေအိမ်ချမ်းဝင်းကိုတရားတဝက်စီရယူဖို့ဆုံးဖြတ်ခဲ့ရမှာနှစ်ထပ်တိုင်အိမ်ပါဝင်တဲ့အချမ်းကိုဒေါ်အောင်ဆန်းစုကြည်ကရရှိခဲ့တဲ့အတွက်အစစ်စစ်အယူခံဝင်ခဲ့တာလည်းဖြစ်ပါတယ်။လျှောက်ထားခံရသူကလက်ရှိနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်နေတဲ့အတွက်တမတမတ်ကြကြနဲ့တရားစီရင်ရေးဖြစ်နိုင်မလားဆိုတဲ့ RFA သတင်းဌာနရဲ့မေးမြန်းမှုကိုဦးအောင်စံဦးကအခုလိုဖြေပါတယ
်။ဒါမှကြိုတင်ပြီးတော့မိဆောက်တယ်။ဒါ group is in the result ။သူကနေပြီးတော့သူ့ကိုလူလူတိုင်းပြည်နဲ့လူလူချင်းမှာသူဘယ်လိုလူလဲဆိုတော့သူပြပါကျွန်တော်ကကျွန်တော်ကတိုင်းပြည်နဲ့လူမျိုးချင်းမှာကျွန်တော်ကဘယ်လိုလူလဲဆိုတော့ကျွန်တော်ကနောက်ဆုံးချင်းထိနောက်ဆုံးချင်းထိကျွန်တော်ဥပဒေလမ်းကြောင်းအတိုင်းလုပ်နိုင်ကြတော့လုပ်ပါဦး။ဒါပြီးရင်တော့ကျွန်တော်လည်းမပြောတတ်ဘူးဟုတ်တယ်ကွာ။နောက်ဒီဒါကလည်းဒီမိုကရေစီခေတ်မှာလူတူကမကျင်တော့လို့နောက်အစိုးရတခုပြောင်းလာတယ်။အဲ့တော့မတရားလုပ်တာလည်းဒီအစိုးရလက်ထက်မှာမတရားလုပ်တာလည်းလူရ retribution ခံရမှာ
။ဒါပြင်ချက်ဝင်းတွင်းမှာရှိတဲ့နေအိမ်ကို13,800အကုန်ကျခံပြင်ဆင်ပေးခဲ့တဲ့ဒေါက်ကင်ကြီးနဲ့ဆွေမျိုးတော်ဆက်သူတူဖြစ်တဲ့ကွယ်လွန်သွားပြီဖြစ်တဲ့စာရေးဆရာဦးခမောက်အေးမန္တလေးကိုပေတရာပေ80မြေကွက်ပေးဖို့တရားရုံးကဆုံးဖြတ်ထားတာကိုလည်းလက်မခံဘူးလို့ဦးအောင်စံဦးကပြောပါရယ်။မိခင်ဖြစ်သူဒေါက်ခင်ကြီးနာမည်ပေါင်းတဲ့မြေဤကအကျယ်ဝင်ဤကနှိဘမှာဦးအောင်စံဦးရရှိတဲ့နေရာကအိမ်ဟာအဟောင်းဖြစ်နေသလိုပျက်စီးနေတဲ့အတွက်မြေကိုလေလံတင်ရောက်ချပြီးခွဲဝေယူဖို့တောင်းဆိုတာလို့ဦးအောင်စံဦးကပြောထားပါရယ်။အခုယူကန်ဝင်ထားတဲ့မြေနေရာဟာမျိုးသားကောင်းဆောင်ကြီးဗိုလ်ချုပ်အောင်စံမိသားစုအတွက်အစိုးရကပေးရခဲ့တဲ့နေအိမ်နဲ့မြေနေရာဖြစ်ပါရယ်။ဒေါက်ဆန်းစုကြည်ဟာအဲ့ဒီနေအိမ်မှာ1988ခုနှစ်ကမိခင်ဖြစ်သူဒေါက်ခင်ကြီးနာမကျန်းဖြစ်တာကြောင့်လာရောက်ပြုစုချိန်မှာစတင်နေထိုင်ခဲ့ပြီးနေအိမ်အခြေချုပ်15နှစ်တာကာလအတွင်းမှာလည်းနေထိုင်ခဲ့တဲ့နေရာဖြစ်ပါတယ်ခင်ဗျာ။